ကိုရိုနာကပ်ရောဂါဘေးကြောင့်အလုပ်လက်မဲ့ဖြစ်ခဲ့ရတဲ့အမေရိကန်အလုပ်သမားတန်း30အတွက်ဘလောက်အတိုင်းအတာအကူအညီတွေထပ်ပေးမလဲဆိုတာသမရအင်ဂျူရောနဲ့ထိတ်တန်းဒီမိုကရက်အမတ်တွေဆက်ပြီးဆွေးနွေးနေပြီးတနည်းအနေနဲ့အထီတော့သဘောတူညီချက်မရသေးပါဘူး။အစိုးရအနေနဲ့အလုပ်လက်မဲ့အကျိုးခံစား권အရနည်းတဲ့ပြည်နယ်တွေထက်ထောက်ပံ့ကြေးဘလောက်အထိပေးမလဲဆိုတာအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ဗဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းတို့ ABC ရုပ်သံ This Week အစီအစဉ်ကနေအပြန်အလှန်ဝေဖန်ပြောဆိုခဲ့ကြပါတယ်။အလုံးလက်မဲ့တွေကိုတစ်ပတ်ဒေါ်လာ600အကျိုးခံစား권အပိုဆောင်ပေးတဲ့အစီအစဉ်ပြီးခဲ့တဲ့တောက်ကြနေ့ကကုန်ဆုံးသွားပါပြီ။ဒီထောက်ပံ့ကြေးကို2020ပြည့်နှစ်ကုန်အထိအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီနဲ့ဒီမိုကရက်တွေကဆက်ပြီးပေးကြပါတယ်။သမ္မတထရန့်အစိုးရကတော့အပိုဆောင်ပေးနေတဲ့ထောက်ပံ့ကြေးကိုတစ်ပတ်ဒေါ်လာ600အစား200အထိ short ချပြီးCOVID-19 ရောဂါကြောင့်အလုံးလက်မဲ့ဖြစ်သူတွေကိုအလုံးလက်မဲ့မဖြစ်ခင်ရခဲ့တဲ့လစာရဲ့80ရာခိုင်နှုန်းထောက်ပံ့မှုအဆိုပြုထားပါတယ်။ကိုရိုနာဗိုင်းရပ်စ်ထောက်ပံ့ရေးအသုံးစရိတ်ဥပဒေမူကြမ်းအသစ်မှာဒေါ်လာ3ထရီလျံ3ဆွဲရေးဒီမိုကရက်တွေကအဆိုပြုထားပြီး Republican ဘက်တွေဘက်ကတော့1ထရီလျံသာ3ဆွဲဖို့ပြောဆိုရင်းကွဲလွဲချက်တွေကိုညှိနှိုင်းနေကြတာဖြစ်ပါတယ်။